ရခိုင်ပြည်နယ်ထဲမှာရှိတဲ့ဒုက္ခသည်တွေရဲ့ကျန်းမာရေးစောင့်ရှောက်မှုကိုအကူအညီပေးနေတဲ့ MSF လို့ခေါ်တဲ့နေစည်းမထားဆရာဝန်များအဖွဲ့ကလုပ်ငန်းဆောင်ရွက်တဲ့နေရာမှာအခက်အခဲတွေနဲ့ကြုံနေရတာကြောင့်အစိုးရကရောပြည်သူလူထုကပါဝိုင်းပြီးကူညီကြပါလို့တိုက်တွန်းလိုက်ပါတယ်။ရခိုင်ဒေသခံလူတချို့က MSF ဝန်ထမ်းတွေကိုချိန်ချောက်တာ၊ရန်လိုတာ၊ဘဲလိုက်တယ်လို့စွပ်စွဲတာစသဖြင့်နောက်ဆက်ခံနေရတာကြောင့်အရေးပေါ်ကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေအဆင်မပြေဖြစ်နေရတယ်လို့ MSF ရဲ့မြန်မာပြည်ယုံအကြီးအကဲ Peter Paul De Groot ကဒီနေ့ပြောဆိုလိုက်ပါတယ်။ဒီအကြောင်းကိုတော့ Dr. Soe ကဆက်ပြီးတော့တင်ပြပေးမှာပါရှင်
။ကောင်းပါပြီရှင်။ MSF ကနေစည်းမထဆရာဝန်များအဖွဲ့ဟာရခိုင်ပြည်နယ်အတွင်း Mobile Clinic လို့ခေါ်တဲ့မဲနဲ့စည်းကမ်း20ကျော်နဲ့ဒုက္ခသည်တွေရဲ့ကျန်းမာရေးကိုပံ့ပိုးပေးနေတာဖြစ်ပါတယ်။အဲ့ဒီနယ်လှည့်စည်းကမ်းတွေနဲ့မွတ်စလင်ဒုက္ခသည်စခန်း15ခုနဲ့ရခိုင်ဒုက္ခသည်စခန်း5ခုကိုအကူအညီပေးနေတာပါဒီနယ်လှည့်စည်းကမ်းတွေမှာတာဝန်ထမ်းဆောင်နေကြတဲ့ဆရာဝန်တွေသူနာပြုတွေကျန်းမာရေးဝန်ထမ်းတွေရဲ့လက်တလောရင်ဆိုင်နေရတဲ့အခြေအနေနဲ့ပတ်သက်လို့ MSF အဖွဲ့ရဲ့မြန်မာနိုင်ငံယုံအကြည်အကဲ Peter Paul De Groot က VOA ကိုအခုလိုပြောပြပါတယ
် Unfortunately because of some intimidations and threats made by a small and vocalgroup within the community our staff
ကမကောင်းအကြောင်းမလောက်လို့ပဲဆိုရမှာပါလူနည်းနည်းပဲပါပါမယ်လဲအတိုင်းဝဲမှာဩဇာရှိတဲ့လူတချို့ရဲ့ချင်းချောက်အကြက်ကင်တာတွေကိုကျွန်တော်တို့ရဲ့ဝန်ထမ်းတွေရင်ဆိုင်နေကြရပါတယ်ဂျမားကြီးအကူညီလိုအပ်နေတဲ့လူတွေစီကိုကျွန်တော်တို့ဝန်ထမ်းတွေအရောက်သွားနိုင်ဖို့အခက်အခဲတွေအများကြီးနဲ့ကြုံနေရပါတယ
်ဒီလိုအခက်အခဲတွေနဲ့ရင်ဆိုင်နေရတာတွေကိုတက်ဆိုင်ရာတာဝန်ရှိသူတွေကိုအကြောင်းကြားပေးမယ်ထိထိရောက်ရောက်အကူအညီတွေမပေးနိုင်တဲ့အခြေအနေကိုလည်း Mr. Groot ကအခုလိုရှင်းပြပါတယ
် Yes we have asked them every time there is something we bring it up with and I must say the authorities as well on state level as on federal NAPIDA level have been very supportive
ကျွန်တော်တို့ဒီလိုအခက်အခဲတွေတွေ့တိုင်းမှာဒေသခံအာဏာပိုင်တွေကိုအကူအညီတောင်းပါတယ်ပြည်နယ်အဆင့်နေပြည်တော်အဆင့်ထိတောင်ကျွန်တော်တို့ပန်ကြားနေပါတယ်သူတို့အားလုံးကလည်းပူးပေါင်းပံ့ပိုးပေးနေတာပါပဲဒါပေမဲ့ကျွန်တော်မြစ်တာရက်ခံကျင်တာကကျွန်တော်တို့ရဲ့လုပ်ငန်းတွေထိရောက်အောင်လူသိရှင်ကြားအကူအညီပေးဖို့ပါ MSF တဖွဲ့တည်းအတွက်မဟုတ်ပါဘူးတခြားလူမျိုးကြီးအကူအညီပေးနေတဲ့အဖွဲ့တွေအတွက်လည်းအကျိုးရှိမှာပါအခုတွေ့နေရတာကတကယ်လက်တွေ့မှာလိုအပ်ချက်နဲ့ကျွန်တော်တို့ပံ့ပိုးပေးနိုင်တဲ့အကူအညီကတိတ်ကိုကွာဟနေတာပါပဲဒါကိုပြည်လဲအောင်အစိုးရကအကူအညီပေးဖို့လိုပါတယ
်ရခိုင်ပြည်နယ်မှာလူမျိုးကြီးကြမ်းဖက်မှုတွေဖြစ်ပွားပြီးနောက်ပိုင်းလက်ကမ်းစာဆောင်တွေနဲ့တမျိုးလူမှုကွန်ရက်တွေကတဆင့်ပြလိုက်တယ်လို့ဆွဆွဲပြောဆိုနေတာတွေကြောင့်နိုင်ငံတော်အစိုးရကရောပြည်သူလူထုကပါဝိုင်းဝန်းကူညီပံ့ပိုးပေးဖို့လိုပါတယ်လို့ Mr. Groot ကပြောပါတယ
် The fact that organizations are working in an impartial so only needs based and a neutral way that we are not part of any side of the conflict we're completely neutral to that so public support
ကျွန်တော်တို့ MSF ဆိုတာကတိကျလွတ်လပ်တဲ့အဖွဲ့အစည်းဖြစ်ပါတယ်ဘလို့ပြိပခမျိုးမှမဆိုဘယ်ဘက်ကမှမလိုက်ပဲနဲ့မြန်မာတပ်သားဂျာနီရက်တီတဲ့အဖွဲ့ဖြစ်ပါတယ်။ဒါကြောင့်လူထုရဲ့အကူအညီလည်းလိုအပ်ပါတယ်။ရှင်းရှင်းပြောရရင်တော့အကူအညီပူတပြင်းလိုအပ်နေတဲ့သူတွေရှိနေတဲ့အတွက်သူတို့စီကိုအရောက်သွားပြီးအကူအညီပေးနိုင်ဖို့ကိုအစိုးရကိုကျွန်တော်တို့ကမေတ္တာရက်ခံနေတာဖြစ်ပါတယ်
။ရခိုင်ပြည်နယ်မှာ2012ခုနှစ်ဇွန်လကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုကြောင့်လူပေါင်း9000ကျော်အိုးအိမ်စွန့်ခွာထွက်ပြေးတိမ်းရှောင်နေရတယ်လို့အော်တိုဘာလမှာထပ်မံဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုကြောင့်လူ4000ကဟာလေရာယီစခန်းတွေမှာခိုလုံနေကြရတယ်လို့ MSF ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်